VOA American အသံရဲ့သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီသန်စင်ပါ။ American Marine တပ်ဖွဲ့မှတက်ချက်ကြီးအဆင့်အဖြစ်ခုနှစ်ကြာတာဝန်ထမ်းဆောင်လာခဲ့တဲ့မတ်သဲဦးဟာလက်ရှိမှာ American စစ်တပ်ရဲ့အကျဉ်းထောင်မှာထိန်းသိမ်းခံထားရပါတယ်။သူဟာ2015ခုနှစ်နှောင်းပိုင်း American Marine စစ်တပ်ထဲမှာလိမ်ပိုင်းဆိုင်ရာစော်ကားခံရမှုနှစ်ကြိမ်ရှိခဲ့ပေမဲ့လည်း Marine စစ်တပ်အရာရှိတွေကတရားစစ်ဆေးအရေးယူတာတွေမလုပ်ခဲ့တဲ့အတွက်စိတ်ပိုင်းဆိုင်ရာထိစီမှုနဲ့စိတ်တန်ရာရမှုတွေကြုံရတဲ့အကြောင်းမတဲဦးရဲ့ဖခင်ဖြစ်သူဦးအာယူက VOA ကိုပြောပြပါရစ
ေ။အဲကျွန်တော်တို့ထင်နေတာကသူကဧပြီလတော့သူအဲ့လိုပဲသူပြုတ်မှုတွေပုံမှန်မဟုတ်ဘူး။သူလည်းစိတ်တူနေတာပေါ့။စိတ်တူနေတော့ဟိုမသူစိတ်တူပြီးတော့မှသူ့ boyfriend နဲ့သူလည်းတူတူနေတာ။သူ့ boyfriend ကသူကဟိုဆန်းရတန်းနဲ့သူဆက်ဆံတော့ဗောလေအဲ့မှာသူဟိုဓာတ်တွေကလည်းသူချင်းချောက်တော့အဲ့ဒါမျိုးပေါ့။သူအဲ့ဒီကိစ္စနဲ့စကားပြရကြတာ။စကားပြရတဲ့အဲ့မှာဖြစ်ကြဖြစ်တဲ့အခါကျတော့အဲ့အရာဟိုသူ domestic battery ဖြစ်တယ်ဆိုပြောမှာသူဟိုပထမတော့စေတနာထောင်ပို့တာကိုစေတနာထောင်နေမှာသူစသူ့ကိုဘယ်လိုပို့လဲအဲ့ဒီဆော့ထောင်ပို့တာပေါ့ဆော့ထောင်ပို့တာကတော့ဂျူလာလေးမပို့တာအဲ့ဒီစေတနာဆေးဥပနေရတာကတော့ဟိုအီပရယ်တဲ့ရနေရတယ
်မတဲဦးကိုအိမ်တွင်းအကြမ်းဖက်မှုအမှုနဲ့စစ်တပ်ထောင်ထဲမှာဧပြီလတည်းကအဖမ်းဆီးခံထားရပေမဲ့မိသားစုကိုအရင်အကြောင်းကြားတာမရှိခဲ့သလိုမိသားစုဝင်တွေနဲ့လည်းတွေ့ခွင့်မရဘူးလို့ဖခင်ဖြစ်သူဦးအာယူကပြောပြပါတယ
်။မတွေ့ခွင့်မရဘူးနဲ့သူထောင်ထဲမှာလည်းထားတယ်။ဘာမှကျွန်တော်စီကိုလည်းအကြောင်းလည်းမကြားဘူး။ဘာမှလည်းစာလည်းမပို့ဘူး။ဘာမှလည်းဘယ်လိုနည်းနဲ့မှလည်းဆက်သွယ်မလုပ်ဘူး။ Public Defender တယောက်ပေးတယ်လို့ဆိုပလေးယားကသူကလည်း Captain ဆင့်ရှိတယ်။သူကလည်းအရင်ချောက်တယ်ဘာလို့တက်တက်ထမလဲဘောလုံးတက်လို့ရပဲ public defender လည်းတူရတယ်ဒါမှမဟုတ်လေကျရစကားပြည့်ကျအရင်ကြောက်တယ်သူကဘာမှလည်းထောက်ပံ့ခွင့်လည်းမရှိအဲ့လိုတော့ရှိတယ်ဒါတော့ဘယ်လိုကျွန်တော်ကဒီ civil lawyer ကို hire လုပ်ဖို့အတွက်ကြိုးစားနေကြတယ်ဒါမှမဟုတ်သူစစ်တပ်ကခွင့်ပြုမပြုတော့ကျွန်တော်တို့မသိသေးဘူး
။ဖခင်အရင်တယောက်ဖြစ်တဲ့မိသားစုဝင်တယောက်အနေနဲ့ဦးအာယူဟာသူ့သမီးရဲ့တရားစွဲဆိုခံထားရတဲ့အမှုရဲ့အကြောင်းအရင်းအမှုအသေးစိတ်အခြေအနေကိုလည်းမသိရသေးဘူးလို့ဆိုပါတယ်။လက်တလုံးမှာတော့ American Marine စစ်တပ်ဘက်ကမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး
။မျိုးမျိုး contact လုပ်တယ်ဒါမှမဟုတ်သူတို့ဘာမှဖုန်းကင်တာတို့ email reply လုပ်တာတို့ဘာမှမလုပ်ဘူး။ဖုန်းအပိုင်းနေနဲ့ဘာမှကျွန်တော် response ဘာမှပြန်မပေးဘူး။တောင်းယူမှုတောင်းခံမှုမရှိဘူးဆိုတာပေါ်လွင်လာတယ်စိတ်မကောင်းဖြစ်တာပေါ့လေစိတ်ဝေဒနာခံစားရတာဒီကလေးတွေကိုဟိုကျွန်တော်တို့ကဒီနိုင်ငံမှာ citizen ဖြစ်တယ်ဆိုတော့ဟိုကျေးဇူးတောင်းပြတဲ့အနေနဲ့ကလေးတွေလည်းသူတို့လည်းပဲစစ်တပ်ကိုစိတ်ဝင်စားကြတယ်အဲ့ဒါနဲ့ကျွန်တော်ပဲစစ်တပ်တွေ့လိုက်တာတက်ထက်မှာ၄၅၆နှစ်ခုလုံးဝန်တာတော့လေဆိုတက်ထက်မှာတောင်းထားဆောင်လို့လည်းစိတ်အေးတာပေါ့ဒါပေမဲ့အခုလိုဖြစ်သွားတယ်ဆိုတော့စိတ်မချမ်းသာဘူးပေါ့နံပါတ်၁ကဟိုကိုအထင်ကြီးလေးစားခဲ့တာအားလုံးကတဲ့ရည်တော့ဖြစ်သွားတယ်နောက်တစ်ခုကဟိုအသက်လည်းကြီးတယ်ဆိုတော့စိတ်ခံစားမှုကမကောင်းဘူးဗျာဝင်းနေလဲဝင်းနေတာပေါ့ကြည်လဲကြည်ကွဲတာပေါ့ဟာတမီးလေးတွေဒီလိုဖြစ်ရတယ်ကျင်းပေါ့
မိတ်ကစစ်တပ်အတွင်းမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုနဲ့စော်ကားခံရတာတိုင်ကြားမှုတွေဟာ2018ခုနှစ်နဲ့စာရင်2019ခုနှစ်မှာ300ခန့်တုံးတိုးလာတာကိုတွေ့ရတဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီးဌာနပင်တဂေါ်စစ်ဌာနချုပ်ကထုတ်ပြန်တဲ့2019စီရင်ခံစာမှာဖော်ပြထားပါတယ်။ American Marine တပ်ဖွဲ့မှာအမျိုးသမီးတပ်သားက900ခန့်နှုန်းနီးပါးသာရှိတဲ့အကြောင်းဒီစီရင်နေမှာဖော်ပြထားတာပါကြီးတက်ရေးတက် marine တက်နဲ့လေးတက်ဒီ၄ခုထဲမှာဆိုရင်2019ခုနှစ်အတွင်းလိမ်ပိုင်းဆိုင်ရာစော်ကားခံရမှုတိုင်ကြားမှုနှုန်းဒုတိယအများဆုံးက marine တက်ဖွဲ့မှာဖြစ်တဲ့အကြောင်း American ကာကွယ်ရေးဝန်ကြီးဌာနစီးရင်မှာဖော်ပြထားပါတယ် American marine တက်ဖွဲ့အတွင်းမှာလူတစ်ထောင်မှာလူ 5.5 ယောက်နှုန်းလိမ်ပိုင်းဆိုင်ရာနှောက်ယှက်စော်ကားခံရတဲ့အကြောင်း American ကာကွယ်ရေးဝန်ကြီးဌာနစီးရင်မှာဖော်ပြထားပါတယ်တာမန်အဖြစ်စစ်တပ်ထဲဝင်တဲ့သူတွေအများစုကအမျိုးသားတွေဖြစ်ကြပါတယ်ဒါကြောင့်လည်းအမျိုးသားတွေများတဲ့စစ်တပ်မှာပြောဆိုဆက်ဆံပုံလေးစားလိုက်နာပုံစတဲ့လှုပ်ထုံးလှုပ်ဆင်းတွေကအမျိုးသမီးတပ်သားတွေနဲ့မစီရွာတွေရှိနိုင်တာတွေကိုလည်း2020မှာပြင်ဆင်သွားမယ်အကြောင်းအမေရိကန်ကာကွယ်ဝင်ကြီးဌာနရဲ့အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်ရှင်ကျွန်မအီတန်စမား